အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှုံးမြို့ကိုလွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့သွားရောက်ပြီးတော့အဲ့ဒီဒေသထဲမှာလူခွေချိုးဖောက်မှုတွေရှိမရှိဆိုတာကိုဒေသခံတွေကိုတိတက်မေးမြန်းစုံစမ်းခဲ့တယ်လို့အတူလိုက်ပါသွားတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးကပြောပါတယ်လူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တဲ့အတွက်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းအရေးယူအပြစ်ပေးဖို့နိုင်ငံတကာနဲ့ကုလကတိုက်တွန်းနေချိန်မှာပဲအခုလိုမျိုးအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရခိုင်မောင်းနှောကိုပထမဦးဆုံးကြိမ်တွားရောက်ခဲ့ကြတာပါလုံခြုံရေးအတွက်စိုးရိမ်နေကြဆဲမှုလို့ဒေသခံတွေဘက်ကအဖြစ်မှန်တွေကိုရဲရဲတင်းတင်းမပြောရဲကြဘူးလို့မောင်းနှောဒေသခံကပြောပါတယ်အပြည့်အစုံဆက်ပြီးတင်ပြပေးပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာ ARS ရဲ့ကြမ်းဖက်တိုက်ခိုက်မှုအပြီးမြမစိုးရတက်တဲ့လုံခြုံရေးတပ်တွေဘက်ကနေမြေရှင်းလင်းရေးလုပ်တဲ့အခါမှာလူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာဘက်ကအစီရင်ခံစာတွေနဲ့ဖိအားပေးပြောဆိုလာချိန်မှာပဲဒီဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနိုင်ဖို့ပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကဖိလစ်ပိုင်နိုင်ငံကဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းတမတ်ကြီးရိုစာရီယိုမင်နာလိုဦးဆောင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုနိုင်ငံတော်သမ္မတကဖွဲ့စည်းပေးလိုက်တာဖြစ်ပါတယ်။စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပြီးတစ်လကြာမြင့်ချိန်မနေ့ဩဂုတ်လ31ရက်နေ့မှာတော့အဲ့ဒီကော်မရှင်ကပထမဦးဆုံးအကြိမ်ရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌကိုရိုင်ဦးဆောင်တဲ့အဖွဲ့ရဲ့မောင်နှောခီးစင်မှာတော့မောင်နှောဒေသခံပြည်သူတွေဖြစ်တဲ့မွတ်စလင်ရခိုင်ဟိန္ဒူဘာသာဝင်တွေနဲ့ဌာနေတိုင်းရင်းသားတွေကိုတွေ့ဆုံခဲ့တာပါ။ခီးစင်မှာအတူလိုက်ပါသွားခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးဆိုအောင်က VOE မြန်မာပိုင်းကိုဒီခီးစင်အကြောင်းအခုလိုပြောပြပါတယ်
။အော်မနေ့ကတော့ကျွန်တော်တို့ဒီကော်မရှင်ဒီဖွဲ့နဲ့ဖြစ်တွေ့ရတည်ပြီးတော့မှခူးရသွားတယ်။ခူးရကိုပြန်လဲလက်ခံရေးစခန်းလေးကျွန်တော်တို့ပြန်လဲလက်ခံရေးကိစ္စတွေကိုဒီကဏ္ဍအပြီးပြန်နေပြီးတော့မှဆောင်ရွက်ထားတဲ့အခြေအနေတွေပေါ့အဲ့ဒီရှင်းပြတယ်လို့ကျွန်တော်တို့လာဝကားရှိတယ်ထွေအုပ်ရှိတယ်နောက်မနေ့ကရတပ်ဖွဲ့ရှိတယ်စသည်ဖြင့်ပေါ့နော်ရှင်းပြပြီးတာနဲ့အဲ့ဒီခွဲကခူးရကြီးရမှာရှိတဲ့အုပ်ချုပ်ရေးရုံးမှာအဲ့ဒီခူးရကြီးရမှာနေထိုင်နေတဲ့ဒီခိုင်တိုင်းသားတွေရဲ့မြန်မာရဲ့ဟိန္ဒူရဲ့အတိုင်းဝန်းသုံးမျိုးနဲ့ကျွန်တော်တို့တွေ့တာပေါ့။ဟုတ်ပြီးတော့မှအပြည်ပြည်ပေါင်းရှင်လွဲနေထိုင်ရတဲ့မိသားတွေရဲ့လက်ရှိဘလို့မိသားမျိုးရှိကြလဲပေါ့။နေရာထိုင်ရတာလောကခံရတာဒါဒီကျွန်တော်တို့ရုပ်ဆုံရမ်းနေမိ мян နေနောက်တစ်ခုကဒီနေ့တဲ့ခါမှာလဲဒီလူပြည်ရေးတွေနဲ့ခြေပေါက်ခံရမှုရှိကြလားပေါ့။ဒါတို့ရဲ့ဒီကအဲ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့လေးပါတယ်စုံစမ်းပါတယ
် ARS ရဲ့အတိုက်ခိုက်မှုနောက်ပိုင်းနေမြေရှင်းလင်းမှုတွေအတွင်းမှာလူခွေချိုးဖောက်မှုတွေရှိမရှိဆိုတာကိုလည်းကော်မရှင်ဘက်ကတည်သက်တွေ့ဆုံမေးမြန်းခဲ့တယ်လို့လူကပြန်ဒုတိယဝန်ကြီးဦးစိုးအောင်ကပြောပါတယ
်လူလူလတ်လတ်နဲ့စုံစမ်းမေးမြန်းကြတယ်ဒီပါတာလည်း၄ယောက်ကလေးကနေပြီးတော့မှဒီလိုအပ်ချက်တွေနေတယ်ခံစားမှုတွေကိုပြောပြခိုင်းတယ်ဒီဒေသခံလူတွေကနေပြီးတော့မှအဲ့ဒီမှာနေခိုင်းနေတဲ့ဒုတိယမျိုးမှာသူရဲ့ဒီနေ့မှာဖြစ်ပေါ်နေတဲ့အလူသားတွေကိုရှင်းပြတယ်။အဲတော့ဒါရှိတယ်လဲဆိုလို့ရှိရင်အဲဒီမှာသူတို့အနေနဲ့ဒီလုံခြုံရေးတပ်ဖွဲ့ရဲ့ညီမနေဆဲမှုတွေချိုးဖောက်မှုတွေရှိသလားလို့နေတဲ့အခါမှာသူတို့ဒီမှာတော့မရှိဘူးလို့ဖြေတယ်။ဒါအဲဒီအကြရာလုပ်တဲ့ဖိလစ်ပိုင်းသမ္မတကြီးဟောင်းကလည်းဒီအဲဒီမျိုးကြီးကလည်းသူကငင်းကစီတော့မှလုပ်ခဲ့တာဟုတ်ရနော်အဲ့တော့အမျိုးသမီးတွေနဲ့ပတ်သက်လို့ရှိရင်ဒီလက်ဒါအပြည့်ရဲ့ခက်တဲ့ဒီအမျိုးသမီးတွေဆိုတာအပြည့်လုပ်တဲ့ကိစ္စတွေပါတယ်လို့လဲမေးပါပဲကျွန်တော်တို့တမတော်နဲ့ဒီဇေတာဖွဲ့ဝင်တွေကစိတ်ပလာရှိတလားဆိုတဲ့အမျိုးနဲ့အဲ့ဒါဆုံးရှုံးရတဲ့ကျန်ရင်းတဲ့မိသားစုတွေဒါတွေနဲ့လဲကျွန်တော်တို့တွေ့တယ်ဒီလိုတဲ့ဒီလိုလောက်ခံရတယ်ဒီလိုပြပြတာပေါ့ကွာဘာတမစ်ပြေးသွားတဲ့အချိန်တုန်းကလဲကျွန်တော်တို့တမစ်ပြေးကနေတုန်းကလဲအားလားလာဦးမယ်ဟာဒီတဲ့မိသားမျိုးလေးတကြရတယ်အဲ့လိုဆိုတဲ့အခါကျတော့သူ့မှာစိတ်ဆိတ်ကတော့ရှိနေတာဟုတ်ဘယ်နေရာနေထွက်ပေါ်လာမလဲဆိုတာကိုဒါမသိဖြစ်နေတာပေါ့နော
်ဒီလိုမျိုးနေမြေရှင်းလင်းမှုတွေမှာမွတ်စလင်ကျေးရွာပေါင်းများစွာမိရှုဖြက်စီးခံခဲ့ရတာတွေတပ်ဖြတ်ခံခဲ့ရတာတွေဒေသခံတွေအသက်လူထွက်ပြေးခဲ့ရတာတွေကိုကိုယ်တိုင်မျက်မြင်ကြုံတွေ့ခဲ့ရသူတပ်သေးတွေများစွာကြံနေပါသေးတယ်လို့မောင်းတော်နေမွတ်စလင်တွေကပြောပါတယ်။ဒါပေမဲ့လည်းဒီလိုစုံစမ်းရေးကော်မရှင်ကော်မတီတွေလာရောက်တွေ့ဆုံမေးမြန်းချိန်မှာတော့သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေမှရှိနေလို့အခြေအနေမှန်ကိုအများစုကမပြောရကြဘူးလို့မောင်းတော်မျိုးကမျိုးသကြီးကြီးရွာသားဦးလာထွန်းကပြောပြပါတယ်
။လာပြီးတော့သူတို့ပြန်သွားမှပဲသိရတယ်။ပြီးတော့သူတို့သွားတဲ့နေရာဒီမှာလည်းကျွန်တော်တို့သိရမဟုတ်ဘူး။ပြီးရဲ့လူတွေကလည်းသိထွက်ပြီးတော့ဒီကမှမပြောရဘူးဘာလို့လဲဆိုတော့ဒီဒီမှာကော်မရှင်ပြေးတိုင်းပြေးတိုင်းအဲ့ဒီကော်မရှင်နဲ့အစီအစီအရာကလူတွေကအစီတကျလာတယ်သူတို့ကသူတို့ကဒီအနာပိုင်းဒီရဲ့ရှိမှာ
ဒီမှာကိုခံရတဲ့ဟာတွေကိုသူ့မပြောရဘူး။ဘာလို့လဲဆိုတော့ကော်မရှင်ကလေးပြောပြန်တော့မယ်။ပြီးတော့ဒီမှာအမှန်တရားကိုသူ့ပေါ်ပြောတဲ့လူကနောက်စားရီစီးပြီးတော့အများကြီးခံရနိုင်တယ်။အရင်ကလည်းအဲ့လိုပြောလို့ဒီနိုင်ငံတရားနေစစ်တရားတဲ့လူတွေလည်းအများကြီးရှိတယ်ကျွန်တော်တို့မှာ။တော့ဒီပဲလာလာကျွန်တော်ကသူ့ကိုပြီးတော့မပြောရဘူး။
နိုင်ငံကနေကုလသမဂ္ဂကရိုဟင်ဂျာဒုက္ခသည်တွေလို့ခေါ်ဝေါ်ပြီးအစိုးရကမွတ်စလင်ဒုက္ခသည်တွေလို့တုံ့လုံးနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးတောင်ရခိုင်မြောက်ပိုင်းကလူခွေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့ဆိုပြီးရခိုင်ပြည်နယ်အတွင်းလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့တွေဝင်ရောက်ခွေရဖို့နိုင်ငံကနေကုလသမဂ္ဂကတောင်းဆိုနေကြပေမဲ့လည်းမြန်မာအစိုးရဘက်ကတော့ညှင်းဆန်ထားတာဖြစ်ပါတယ်ရှင်။